မေရိကန်ကနည်းပညာမျိုးတော်လိုတော်ပြောနိုင်တဲ့ဆန်ဖရန်စစ္စကိုမှာတော့လူအစားထိုးသုံးတဲ့စက်ကရိယာတွေဆက်ရုပ်တွေကိုဝင်ငွေကွန်ကောက်တက်မတင်ဆိုတဲ့ကိစ္စကစွင်တွေငင်းခုန်စရာဖြစ်နေတဲ့ကိုသားညုံဦးရေ
မြို့တောင်ရှိသူတယောက်ဖြစ်တဲ့ James Kim ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုဆက်ရုပ်တွေစက်ကရိယာတွေနဲ့အစားထိုးလို့ရှိရင်အဲ့ဒီလုပ်ငန်းပိုင်ရှင်တွေအနေနဲ့ Robot Tax ဆက်ရုပ်အခွန်ပေးတဲ့နယ်ဆိုပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေတာကိုမဆီမမောက
ပြောရမယ်ဆိုရင်ဆက်ယုံလုပ်ငန်းတွေကနေအိမ်အလုပ်တွေအထိကိုဆက်ယုံတွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်အလိုလျောက်ဖုံးဆုပ်ပေးတဲ့ဆက်ယုံရေစာတဲ့အချိန်မှာကို့အနားကိုအလိုလိုရောက်လာမဲ့ရေခဲတတာဟင်းချက်ပေးနိုင်တဲ့ဆက်ယုံစာပို့သမားမလိုပဲအိမ်ရှိအထိကိုအမှားပစ္စည်းတွေကိုအရောက်ပို့ပေးတဲ့ဆက်ယုံကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်နိုင်တော့ဘူးအလိုအလျောက်လုပ်ပေးနိုင်တဲ့ဆက်ပစ္စည်းတွေကိုတစ်နှစ်တစ်မျိုးအသစ်အဆန်းတွေတွေ့နေရတာကိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးတွေရှိတဲ့ San Francisco မှာဆိုပိုရောင်းရှေ့ပြေးသေးတယ်
။အဲ့ဒီလိုဆေးရုပ်တွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်။အဲ့ဒါကြောင့်လုံသားအင်အားအစားဆေးရုပ်တွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုဆေးရုပ်တွေအတွက်ဝင်ငွေကွန်ကောက်တာပါလို့ James Kim ကတိုက်တွန်းနေတာပေါ့ဗျ
။ It's not immigration. It's not the offshoring of jobs. Automation and robots is absolutely
နိုင်ငံသားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူး။လုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူး။နောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၁ချိန်ချောက်မှုကြီးကလူအစားထိုးဆက်ကရီယာတွေဆက်ရုပ်တွေဖြစ်လာပါလိမ့်မယ်
။ဆက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးတော့အသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှီတန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီကွန်ဂရီကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ရင်းနေပြီးအလုတ်ပြုတ်သွားတဲ့သူတွေတခြားအလုတ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ
်။လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့ဒန်းတူဝင်ငွေကွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2008ခုနှစ်နှစ်ဆန်းပိုင်းတုန်းကပြောပူတဲ့ကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကြဲကြဲပြက်ပြက်အစားထိုးသုံးနိုင်ဖို့စူးစမ်းနေကြတာနှေးသွားအောင်နဲ့သက်ကြီးရွယ်အိုတွေကိုစောင့်ရှောက်တဲ့အလုပ်မျိုးတို့နောက်ကျောင်းတွေမှာကလင်းငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပို့ပြီးတော့မှငွေကြေးသုံးဆွဲတဲ့နယ်လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မေးမြန်းကမှပြောခဲ့တာရှင်။အဲ့လိုမျိုးသူကပြောလိုက်လို့ Microsoft company ကတော့ဖြင့် computer ဉာဏ်ရည်ဇွမ်း artificial intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းစျေးုပ်တွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆွေမမွေရဲ့။အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကျွမ်းကျင်သင်တန်းတွေပေးနိုင်ဖို့စျေးုပ်ပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာအဆိုပြုခဲ့ပြီးဒီနှစ်စမ်းလုံးကမဲခွဲခဲ့ကြတာကက်ကွက်သူများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲ San Francisco မြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေကွန်ကောက်နိုင်ဖို့ကြိုးစားနေပေမဲ့ Silicon Valley ကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေကွန်ကောက်ပေးကိစ္စကိုအတော်ကိုကန့်ကွက်ကြတယ်။အခုဒီ California ပြည်နယ်က Shopping Mall တချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေ၊ Hotel လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတီထွင်ထားတဲ့ Nightscope ဆိုတဲ့ company ရဲ့ CEO William Santana Lee ကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ်
Progress will continue. Our plan is going to go from 7 billion people to 9 billion people.
တိုးတက်မှုတွေကဆက်ရှိနေမှာပါ။ကမ္ဘာကြီးမှာလူသန်း 8,000 ကနေ 9,000 အထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူဝင်အားရှိမှာမဟုတ်ပါဘူး။အစိုးရအနေနဲ့ကပြည်သူတွေကိုကာဝယ်ဖို့ကပထမပါ။အခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအပယ်မရှိပါဘူး။
အလုတ်ခွင်တွေမှာဆက်ရုပ်တွေကလူတွေအစားဝင်လုပ်ပေးနေလို့အလုတ်မှညင်းငွေစရာမဖြစ်တော့ဘူးလူတွေအနေနဲ့ဒီတခြားအကျိုးရှိတဲ့အလုတ်တွေကိုပို့ပြီးတော့အားဆိုင်ထုတ်လုပ်နိုင်တယ်လို့ဆက်ရုပ်ကုမ္ပဏီတွေကတော့ပြောကြတယ်။နောက်လူတွေရဲ့အလုတ်ကိုဆက်ရုပ်တွေကလူယူမယ်ဆိုတဲ့အတွေးခေါ်ကလည်းမှားနေတယ်လို့သူတို့ကဆိုရရှင့်ဆက်ရုပ်တွေကလူတွေရဲ့အလုတ်နေရာကိုယူတာမဟုတ်ပါဘူးတဲ့လုတ်ရမယ်အလုတ်တွေကိုပဲအစားထိုးလုပ်ပေးမှသာဖြစ်တယ်လို့ညင်းချက်ထုတ်ကြတယ
်။အလုတ်ခွင်တွေမှာလူတွေစားဆက်ရုပ်တွေအစားထိုးနေရာယူလာမလားဘရော့အဲ့အခြေအနေရောက်မှလဲဆိုတာကတော့ရှေ့လျှောက်အခြေတည်ကိုညင်းစရာကိစ္စတွေဖြစ်နေမှာသိကြတယ်ဗျ။ OECD အဖွဲ့ကြီးရဲ့ Commander ချက်အရဆိုရင်တော့အမေရိကမှာအလုတ်ခွင်900ခန့်နှုန်းအလုတ်နေရာ73တန်းလောက်ကိုဆက်တွေကအစားထိုးနေရာယူလာနိုင်တယ်တဲ့။တချို့စီးပွားရေးပညာရှင်တွေကတော့ဆက်ရုပ်တွေအစားထိုးတဲ့တယောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆီမမော။
ဘယ်အတိုင်းထာတိဖြစ်လာမှာလဲဆိုတာအတိအကျပြောဖို့ခက်နေသေးပေမဲ့မြောက်အမေရိကမှာလူသိများတဲ့ International Brotherhood of Teamsters အလုပ်သမားတမကကတော့တမကတွေအနေနဲ့ဒီဆက်ရုပ်ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လို့ထင်တယ်။တမကဥက္ကဋ္ဌ Rome Eloy ပြောတာကဒီလိုပါ
။ I think we have to partner with these companies and work with them on how this
ကုမ္ပဏီတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်တဲ့လဲလုပ်သားတွေဘာဖြစ်သွားမှာလဲဆိုတာ အတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်ဤပညာတိုးတက်မှုအရှင်ကကြိုတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘလို့ဆက်ယုံမျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူးအခုတော့မှဒီအရင်ကထင်မှတ်ထားတဲ့ဆက်ယုံမျိုးတွေကရှိနေပြီဆက်ယုံတွေမှာဆက်ယုံတွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေတယ်လို့ဆက်ယုံတွေကိုဝင်ငွေကွန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလန့်ဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလွန်ခဲ့တဲ့တနှစ်နှစ်နှစ်အထိကိုဟင်းချက်ပေးနိုင်တဲ့ဆက်ယုံမျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့ AP သတင်းဆောင်ပါတစ်ခုမှထောက်ပြထားပါတယ်ရှင်